ရခိုင်ပြည်နယ်မင်းပြားမြို့နယ်မှာမြမတက်မတော်နယ်ရခိုင်လက်နက်ကိုင်အဖွဲ့ AA တို့အကြားတိုက်ပွဲတွေကြောင်းအရက်သား6ဦးထက်မနည်းသေဆုံးပြီး5ဦးဒဏ်ရာရခဲ့တဲ့အကြောင်းဒေသခံအကူအညီပေးရအဖွဲ့တွေကပြောပါရယ်တိုက်ပွဲတွေကြောင်းအများနဲ့ချီတဲ့ဒေသခံတွေလည်းအိုးအိမ်ဆွန့်ခွာထွက်ပြေးခဲ့ကြတာပါမင်းပြားမြို့နယ်ကစီရေးတင်မာမှုနောက်ဆုံးအခြေအနေကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါရယ
်ဟုတ်ကဲ့ပါတိုက်ပွဲတွေနှစ်ရက်ဆက်တိုက်ဖြစ်ပွားခဲ့တဲ့မင်းပြားမြို့နယ်စပဒါကျေးရွာမှာမနေ့ညနေပိုင်းကစစ်ဘေးရှောင်ရွာသားတွေခုလုံရာဘုံကြီးချောင်းတွင်လက်နက်ကြီးကြီးကြားရောက်ပောက်ပွဲခဲ့လို့ရွာသား6ဦးသေဆုံးပြီး9ဦးဒဏ်ရာရရှိခဲ့ပါတယ်။ဒဏ်ရာရရွာသားတွေကိုမင်းပြားစေယုံနဲ့စစ်တွေစေယုံမှာစေကုသနေတာဖြစ်ပြီးသူတို့ရဲ့ကျန်းမာရေးအခြေအနေတိုးတက်မှုရှိနေတယ်လို့မင်းပြားမြို့ကျန်းရေးကရုဏာဖောင်ဒေးရှင်းတာဝန်ခံဦးသိန်းထွန်းကပြောပါတယ
်။စစ်တွေရောက်သွားတဲ့နေရာလေးအဆင်ပြေတယ်။ဒဏ်ရာပြင်းလို့ရောက်သွားတဲ့သူတို့လည်းနည်းနည်းဆက်တာတော့ကုန်ကြတယ်ဒီမှာမင်းပြားစေယုံမှာရှိတဲ့လူတွေကနေတာနိုင်တာတို့နည်းနည်းဖြေကြည့်တော့မင်းပြားစေယုံမှာ9ဦ
းသေဆုံးသွားတဲ့ရွာသား6ဦးကတော့ဒီကနေ့မင်းပြားမြို့နယ်သုတ်သံမှာတကြုံခဲ့တယ်လို့လည်းသူကဆိုပါတယ်ဒေသခံရွာသားတွေကတော့တပ်မတော်ကနေလက်နက်ကြီးနဲ့ပြစ်ခတ်တယ်လို့ပြောဆိုပေမဲ့ဒီပြစ်ခတ်မှုမှာနှစ်ဖက်တပ်ဖွဲ့ကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တပ်မတော်ပြောခွင့်ရဗိုလ်မှူးကြီးဝင်းစော်ဦးကပြောပါတယ်
အနည်းအကျွန်တော်တို့စပထားဝင်းကျင်တာမှာပြည်တွင်းဖြစ်တဲ့အပေါ်မှာစပထားရှိပါတယ်ကနေပြောမှာကအိမ်ကြောင်းကနေရွာတွေကဒီလိုပဲရွာကိုရှေ့ခံပြီးတော့မှဖြစ်တဲ့အခါမှာသူပြစ်ကူပြစ်ဖြစ်တာပေါ့ရွာသားတွေကြံရတယ်လို့လည်းကျွန်တော်တို့ကြားတယ်ဒါပေမဲ့ရွာကိုရှေ့ခံပြီးဖြစ်တဲ့အတွက်ကြောင့်လို့သူပြစ်ကူပြစ်ဖြစ်တဲ့အခါမှာဟာလားဘယ်ဒီကြောင့်မှန်တယ်ပါညာဆိုတော့ကျွန်တော်တို့ကဒါတော့ဘာသာနာပြောနိုင်
တိုက်ပွဲဖြစ်ပွားပြီးမနေ့ကနဲ့ဒီနေ့မနက်မှာမင်းပြားမြို့တွင်စပရာနဲ့ဘိတ်တောင်ကျေးရွာကဆစ်ဆောင်300ခန့်ရောက်ရှိနေတယ်လို့ဦးသိန်းထွန်းကဆက်ပြောပါရယ
်မင်းပြားမြို့မှာဆစ်ဆောင်မနေ့ကရောက်တာဒီနေ့မနေ့ကရောက်တာဆိုရင်300နီးကမ္ဘာပြည့်နေစပရာရောရဲ့ဘိတ်တောင်ရဲ့အားအားပါပါပါမင်းပြားနေမှာလည်းရှိတယ်စေတနာရှင်လူကျင်တွေကပေါင်းပြီးတော့ဆွေးမွေးတာသားတယ်မြို့နယ်အုပ်ချုပ်ရေးမှူးကစီမံပြီးတော့သူတို့ဟိုတာရဲတာရဲကိုလည်းဆောင်ရွက်ပေးတယ်လေ
ဒါပြင်ကြံရှိတဲ့ရွာသားတွေနဲ့မင်းဖူးကျေးရွာကရွာသားဆောင်ကျော်ကလည်းမင်းပြမျိုးရဲ့မြောက်ဖက်မိုင်30กว่าမှာရှိတဲ့ပလဲတောင်ရွာဘက်မှာစစ်ပေးသိမ်းဆောင်နေရတယ်လို့မင်းပြမဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးစစ်နိုင်ကပြောပါတယ်
တယ်နေလူကမင်းသူပဲထွက်ပြေးတယ်မင်းသူကလည်းမင်းသူကလည်းဆက်ပြီးထွက်ပြေးတော့ဆက်ပြီးပလဲတောင်ပဲရောက်သွားမင်းသူကလည်းဆက်ပြီးကနေရဲ့ညတော့မြေချောင်းတော့ပေါ့ချောင်းလာတဲ့ကနေရွာကနေရွာပေါင်းဒီကူကူဟိုဘက်ကြီးကြတယ်မြို့လည်းကလာရဲတော့ဒီဘက်ကို
မနေ့ကညနေပိုင်းမှာမြောက်ဦးမြို့နယ်ညောင်ပင်လှကျေးရွာဘက်မှာစစ်လက်ကြံပုံးပောက်ကွဲလို့ရွာသားတို့တိတ်ဆုံးပြီး3ဦးတန်ရရရှိခဲ့တယ်လို့ညောင်ပင်လှရွာခံသူကပြောပါတယ
်။မောင်ရင်းသွားခုတာနဲ့တောင်သားမှာအမိုင်းပြေးလို့အမိုင်းတလုံးရခဲ့တယ်အဲ့ဒါကိုရောပြင်းသားမှာလည်းဒါနဲ့အဲ့အမိုင်းကိုခောက်ကြည့်တာကွဲတော့တယ်လေ။ခောက်ကြည့်တဲ့လူကတော့ပြေပြီပေါ့။သူရဲ့မိန်းမလည်းတရားရတယ်။နောက်၂ယောက်လည်းတရားရတယ်ပေါ့။အိမ်မှာတော့ရောက်တာတရားရ
ဆွန်လ3ရက်နေ့ညနေပိုင်းကကင်းရွက်ခုချာရွားစဉ်တောင်ချေကြီးမှာမပောက်ကွဲသေးတဲ့ဘုံဒီသလုံးကိုတွေ့ရှိလို့ဓာတ်နဲ့ခြေခောက်ကြည့်ရကနေဘုံဒီပောက်ကွဲခဲ့ပြီးဦးဝင်းလိုက်ဆိုသူကနေတိတ်ဆုံးသွားတယ်လို့အမျိုးသမီး3ဦးကလည်းထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ဒဏ်ရာရရှိသူတွေကိုညှပ်သွင်းခြင်းမြောက်ဦးစစ်ရုံကိုပို့ဆောင်ပေးခဲ့ပြီးအခုသူတို့ရဲ့ကျန်းမာရေးအခြေအနေစိုးရိမ်စရာမရှိတော့ဘူးလို့မြောက်ဦးမြို့နယ်စစ်ရုံကဒေါက်တာခင်မောင်ရင်ကပြောပါတယ်။
ကျောင်းဆင်းရတာတော့မြေတီးဆုံးရောက်ပါတယ်။နေရာချင်းနဲ့တယောက်ကတော့နည်းနည်းလေးတွေးတွေ့များလို့ကျွန်တော်တို့မင်းကတော့ကုသမှုပေးပြီးတော့ဒီမနေ့တော့အခြေအနေပြန်တည်နေတော့တယ်သူ။ကျန်တဲ့နှယောက်ကတော့ဟိုလုံးဝကောင်းတယ်။ခင်းကျတဲ့နေရာမှာမြူသားတယောက်တည်တယ်လို့ကြားပါတယ်။ဒါပေမဲ့ဆင်းလို့တော့အလောင်းအောင်တော့ယူလာတာတော့မရှိပါဘူး
။ဘုံဒီကောက်ရတဲ့နေရာဟာလက်နက်ကင်အဖွဲ့တွေခြေပြုတ်နေတိုင်းထားတဲ့နေရာလည်းဖြစ်ပါတယ်။လက်ရှိရခိုင်ပြည်နယ်တွင်းမှာမြန်မာသမ္မတော်နဲ့ရခိုင်အေအေလက်နက်ကင်အဖွဲ့တို့ကြားတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေတယ်လို့တိုက်ပွဲဖြစ်ပွားမှုအတွင်းအရသာထိခိုက်ဒေဆုံးမှုတွေများပြားလာနေပါတယ်။နှစ်ဖက်ဖြစ်ပွားတဲ့တိုက်ပွဲတွင်ဒီလိုအရသာတွေထိခိုက်မှုတွေကိုတော့လက်နက်ကင်ဖွဲ့စည်းတွေဘက်ကရှောင်ရှားပြီးတာဝန်ယူသင့်တယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးစစ်နိုင်ကပြောပါတယ
်။အားပဲပြောနှစ်ဖက်တိုက်ပွဲပဲဆိုဆိုဒီကတော့နှစ်ဖက်ကြားမှာဖြစ်ကြမဟုတ်ဘူးမဟေးကတော့အဲ့လိုဟာမျိုးတွေကတော့ရှောင်ရှားသင့်တယ်ပေါ့ဗျာ။ထိခိုက်တဲ့ဘက်တာဝန်ရှိတဲ့ဘက်ကလည်းဒါတွေကိုလည်းတာဝန်ယူသင့်တယ်။ဒီဘက်ကဖြစ်တယ်လေစုံကစစ်မှုလို့ပေါ့ဟိုတို့ရေးယူလို့နောက်ဒီလိုမျိုးအပြည့်အဝဒီလိုတွေမဖြစ်အောင်တာဝန်ရှိတဲ့ဘက်ကလည်းတားဆီးဖို့အရေးယူဖို့လိုအပ်တယ်လို့ကျွန်တော်ပြောချင်ပါတယ်ဗျ။
မြမသမတော်နဲ့ရခိုင်အေအေလက်နက်ကင်ဖွဲ့တို့စစ်ရေးသိမ်းမှတ်မှုဖြစ်စဉ်တွင်အရသားတွေကိုပြစ်မှတ်ထားတိုက်ခိုက်မှုတွေရှိလာနေခဲ့တာပါ။ပြီးခဲ့တဲ့မေလဆန်းကကြောက်တန်းရွာရွာသား300နီးပါးကိုစစ်တပ်ကနေဖမ်းဆီးထားစဉ်တွင်ညပိုင်းပြစ်ခတ်မှုတွေဖြစ်လို့လူ6ဦးသေဆုံးပြီး10ဦးဒဏ်ရာရရှိခဲ့ပါတယ်။မေလ19ရက်နေ့ကကြောက်တော်မြို့နယ်မြောက်ဆောင်ကျေးရွာနဲ့မာလာကျေးရွာကြားပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့လို့အသက်70နှစ်ရွယ်ကျောင်းလူသူသေဆုံးပြီး7နှစ်အောက်ကလေးငယ်3ဦးနဲ့လူကြီး2ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ ဧပြီလ3ရက်နေ့ကလည်းဘူဒီတောင်မြို့နယ်စန်းတင်ချောင်းတောင်နန်းတဝိုက်မှာတမတော်ကနေလေးချောင်းပြစ်ကတ်မှုကြောင့်မွတ်စလင်ရွာသား9ဦးထက်မနည်းသေဆုံးပြီး73ဦးဒဏ်ရာရရှိခဲ့ပါတယ်။ဒေသခံတွေကတော့တိုက်ပွဲဖြစ်ပွားတာမျိုးမဟုတ်ပဲတမတော်ဘက်ကသမင်ပြစ်ခတ်တာလို့စွပ်စွဲမှုတွေရှိနေတယ်လို့တမတော်ဘက်ကတော့အေအေဖွဲ့တွေကနေရွာသွင်းအကာအကွယ်ယူပြီးတိုက်ခိုက်လို့ပြန်လည်ပြစ်ခတ်တာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်ခင်ဗျာ
။နိုင်ကောအိမ်ပါရှင်